တရုတ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့အာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆွန်ကော်ရှန်ကရှမ်းပြည်နယ်မြောက်ပိုင်းမှာတပ်မတော်နဲ့တိုက်ပွဲဖြစ်ပွားနေတဲ့ AA, TNLA, MNDAA တိုင်းရင်းသားမဟာမိတ်သုံးဘွဲ့ကိုပြီးခဲ့တဲ့ဩဂုတ်လ20ရက်နေ့ကတရုတ်နိုင်ငံကူမင်းမြို့မှာခေါ်ယူတွေ့ဆုံပြီးတိုက်ပွဲတွေအမြန်ဆုံးရပ်တန့်ဖို့ဖိအားပေးပြောဆိုခဲ့ကြောင်းမဟာမိတ်အဖွဲ့တွေကအတည်ပြုပြောပါတယ်တရုတ်နိုင်ငံခေါ်ယူတွေ့ဆုံရမှာတိုက်ပွဲတွေရပ်တန့်ပြီးတွေ့ဆုံဆွေးနွေးဖို့အဓိကထားပြောဆိုခဲ့ကြောင်းAA ပြောရေးဆိုခွင့်ရှိသူခိုင်ဒုက္ခက IFA ကိုပြောပါတယ
်ပြည်တာခတ်တပ်တွေဟိုရပ်ကြပြီးတော့တွေ့ဆုံဆွေးနွေးကြဖို့အတွက်တော့နှစ်ဖက်လုံးကိုဖိအားပေးတာတော့ရှိတာပေါ့နှစ်ဖက်နေပြီးတော့တွေ့ဆုံဆွေးနွေးကြဖို့အတွက်ပြောတာအဓိကပါတာပေါ့နောက်ပြီးတော့ဒီတရုတ်နေစားတည်ငြိမ်ရေးကိုအဓိကထားပြီးတော့ပြောတာရှိတယ်နောက်တစ်ခုကဒီတရုတ်ပြည်ရဲ့ဒီတည်ထောင်တဲ့290ပြည်အခမ်းအနားကဒီအော်တိုဘတ်ရဲ့နေ့မှာရှိနေတာဆိုတော့အဲ့ဒီကြားထဲမှာနေစားဒေသတည်ငြိမ်ရေးကိုအလုံးအဖွဲ့အစည်းတွေကနေပြီးတော့ဟိုထင်းထင်းသိမ်းသိမ်းလောက်ကြဖို့သူတို့ပြောတာတော့ရှိတာပေါ့
အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငញ្ញန်ရေးဘူဌာန NRPC နဲ့မြောက်ပိုင်းမှာမဲအဖွဲ့တွေဘိုင်းလက်ထွဲလက်မှတ်ရေးထိုးရေးဆွေးနွေးပွဲဟာလေပြီးခဲ့တဲ့ဧပြီလ30ရက်နေ့ကရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာကျင်းပခဲ့ပြီးနောက်ပိုင်းဒီနေ့အထိပြန်လည်တွဲဆောင်ဆွေးနွေးနိုင်ခြင်းမရှိသေးတာကိုတွေ့ရပါတယ်ငញ្ញန်ရေးဆွေးနွေးပွဲကိုအမြန်ဆုံးပြန်ဆနိုင်ဖို့တိုင်းရင်းသားမှာမဲအဖွဲ့တွေကမစ္စတာဆွန်ကော်ရှန်ကိုတင်ပြခဲ့တာလည်းရှိပါတယ်TNL ပြောရေးဆိုခွင့်ရှိသူဘူမိုးကြီးမိုင်းအကျော်ကပနမအပြစ်ရဲ့ရေးမှာတက်မတော်ကသဘောထားတင်မာနေတာကိုရှော့ချပေးဖို့တရုတ်ထူးကိုယ်စားလှယ်နဲ့တွေ့ဆုံပွဲမှာတင်ပြခဲ့ကြောင်း IFA ကိုပြောပါတယ်
ကျွန်တော်ဖွဲ့ကပဲကတော့ဒီလက်ရှိကျွန်တော်တက်ပွဲဖြစ်နေတာကိုအရှင်းပြတာပေါ့နော်ဒီတက်ပွဲကကျွန်တော်ကုကဖက်ပွဲစီပြုလုပ်တာဖြစ်တယ်ဒီကဒီပွဲဖြစ်ရတဲ့အကြောင်းရင်းကလည်းအခိုင်အတာမှာတက်ပွဲဒီ2 city ရတဲ့ပြဖို့နော်ဒီဒီတအားဒေတာတွေလည်းစီရင်အားတူးချက်တာတွေရပြဖို့နော်တက်စကတီပြီးဆောင်ရတဲ့အားလည်းရပြဖို့ပြီးပနမ GSL ဆိုင်ကပါတီတက်မတော်ရဲ့ဒီမှာနေတဲ့ရတဲ့ချက်တွေကရှော့ချမ်းမှနိုင်ငံရေးပြည်သူစုံစုဒန်နီလန်ကိုဆောင်ရွက်ပြဖို့အားလေးဒီကျွန်တော်ကတင်ပြထားတာပေါ့
အခုဆိုရင်တရုတ်နိုင်ငံကတိုက်ပွဲတွေရပ်တန့်ဖို့ဖိအားပေးပြောဆိုခဲ့တာတပတ်ကျော်ကြာလာပြီဖြစ်ပေမဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေနေ့စဉ်ရက်စက်ဆိုသလိုဖြစ်နေပါတယ်တိုက်ပွဲတွေရပ်တန့်ပြီးငញ្ញန်ရေးဆွေးနွေးဖို့ကိစ္စကလက်ရှိအချိန်ထိတိုးတက်မှုမရှိသေးကြောင်းအေးပြောရေးဆိုခွင့်ရှိသူခိုင်ဒုက္ခကပြောပါတယ်
ဆိုတော့ဗမာစစ်တပ်ဘက်ကနေပြီးတော့သူတို့ဒီထိုးစစ်တွေထားပြီးတော့လုံးနေမယ်ဆိုလို့ရှိရင်တော့တိုက်ပွဲကတော့ဒါဆက်ပြီးတော့ဖြစ်နိုင်တဲ့အနေအထားရှိတာပေါ့ဘာမစစ်တပ်ကထိုးစစ်တွေမလုပ်ပေးသူတို့ကနေပြီးတော့ရာတန်းလိုက်မယ်ဆိုလို့ရှိရင်တော့တိုက်ပွဲကရာတန်းသွားနိုင်တဲ့အနေအထားရှိတယ်။ထူးခြားတဲ့ဖြစ်ပေါ်တိုးတက်မှုမရှိသေးဘူးလို့ပြောရမှာပေါ့ဗျာ။ဘာဖြစ်စလို့ရှိရင်တွေးဆဆွေးနွေးဖို့အတွက်ဒီနေရာကိုညှိနေကြတာတော့ရှိတယ်လို့တို့သိရတယ်။ဒါမဲ့လို့အခုရှင်ထိတော့နေရာတတ်တမ်းမှမတော့မဖြစ်သေးဘူး
။တက်မတော်ကလည်းတိုက်ပွဲတွေရာတန်းဖို့တရုတ်နိုင်ငံကဖိအားပေးပြောဆိုထားကြောင်းတိုင်းရင်းသားမဟာမိတ်အဖွဲ့တွေကပြောပေမဲ့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဘုံမှုချုပ်သုံးမင်းထွန်းကတော့တမတော်ကိုတရုတ်နိုင်ငံကဖိအားပေးပြောဆိုတာမရှိကြောင်းပြောပါတယ
်ကျွန်တော်သိတော့တော့မရှိပါဘူးခေါ်ယူပြောဆိုတာမရှိပါဘူးခုဖြစ်နေတဲ့နေရာကြာကြည့်လိုက်ပါလားဆန္ဒကျွန်တော်တို့လို့ပါခုဖြစ်နေတဲ့နေရာကြာတရားဥပဒေမှာယူမှာဖြစ်နေတာအဲဒီအောင်ဥပဒေမှာယူမှာဘယ်လိုလုပ်တယ်ပါသိပါတယ်အဲကျွန်တော်ကတော့ပြည်သူ့အသက်ဝင်ဖြစ်ရင်လည်းအဲအမတ်ဆက်တို့ကြီးလုံခြုံချောမွေ့ကြီးပေါ့ဒါနောက်ဆက်ဖြစ်ပြီးနေတဲ့ကာလပတ်တော့ကျွန်တော်ကတော့အကာအကွယ်ပေးနေအောင်ပ
ါတမတော်နဲ့တိုင်းရင်းသားမဟာမိတ်အဖွဲ့တွေဟာရှမ်းပြည်နယ်မြောက်ပိုင်းကိုခိုင်သိန်းနီနဲ့နမကမြို့တွေမှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတရုတ်မြန်မာအရေးလေးလာသူဒေါက်တာလှကျော်သောကသူ့အမြင်ကိုအခုလိုပြောပါတယ်
။ချက်ချင်းကြီးတော့အချိန်တော့ကြာသွားဖို့မရှိပါဘူး။ဒါပေမဲ့ပိတ်ပြီးတော့လည်းအချိန်တိုးလာကြရလဲမရှိဘူးလို့ထင်ပါတယ်။နောက်ထပ်စလုံးကတော့ထိန်းသိမ်းသိမ်းသိမ်းရှိကြမှာပေါ့နော်တရုတ်ပြောတာအပြင်နောက်တစ်ခုကအခုကသတင်းမီဒီယာတွေကလည်းပွင့်လင်းလာတဲ့အခါကျတော့ခါတိုင်းလိုအစိုးရဘက်ကလည်းအပြင်းထန်ပြန်တိုက်ဖို့ဆိုတာသိမလွယ်ဘူးလေတိုက်ပြင်းထန်လာကြအကြောင်းတော့မရှိဘူးလို့ထင်ပါတယ
်ဩဂုတ်လ15ရက်နေ့ကစတင်ဖြစ်ပွားခဲ့တဲ့တမ်ပရွန်နဲ့တိုင်းရင်းသားမဟာမိတ်အဖွဲ့တွေတိုက်ပွဲတွေကြောင့်အရသာတိုက်ဆုံးသူ10ဦးနဲ့ထိခိုက်ဒဏ်ရာရရှိသူ18ဦးရှိကြောင်းရှမ်းပြည်နယ်မြောက်ပိုင်းလူသားချင်းစာနာထောက်ထားမှုပူးပေါင်းဆောင်ရွက်ရေးအဖွဲ့ကဩဂုတ်လ23ရက်နေ့မှာထုတ်ပြန်ထားပါလေခင်ဗျာကျွန်တော်ကျော်ထွန်းနိုင်ပါ